မြန်မာနိုင်ငံအနောက်ချမ်းမှာလူမျိုးရေးပြည်ပခါတွေမိနစ်ကဖြစ်ပွားပြီးတဲ့နောက်မှာစစ်တွေအောင်မြင်လာရက်ွက်မှာဖြစ်သလိုအခြေအနေနဲ့နေနေရတဲ့ရာနဲ့ချီတဲ့မွတ်စလင်တွေကိုစနေနေ့ကတော့အိုးရင်စွန်ခွာထွက်ပြေးရသူတွေအတွက်စီစဉ်ပေးတဲ့စခန်းတစ်ခုကိုရွှေ့ပြောင်းပေးခဲ့တယ်လို့အရာရှိတွေကပြောပါတယ်။စစ်တွေမျိုးအောင်မြင်လာရက်ွက်ကနေပြောင်းရွှေ့မှုကကိုယ်ဆန္ဒနဲ့ကိုပြောင်းရွှေ့ခိုင်းတာဖြစ်တယ်လို့မြန်မာအစိုးရပြောခွင့်ရသူဦးဝင်းမြိုင်ကပြောတာပါ။ဒါမဲ့ဒီလိုရွှေ့ပြောင်းလိုက်ခါမှာအခြေအနေကပိုပြီးတော့ဆိုးသွားနိုင်တယ်ဆိုပြီးတော့စိုးရိမ်နေကြတဲ့သူတွေလည်းရှိတယ်လို့တက်ကြွလှုပ်ရှားသူတူကဆိုပါတယ်စစ်တွေအောင်မြင်လာရက်ွက်မှာမွတ်စလင်6000နီးပါးနေထိုင်နေတာဖြစ်ပါတယ်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆွန့်ခွာအိုးအိမ်ဆုံးရှုံးခဲ့ရတဲ့လူပေါင်း989ဦးကိုစနေနေ့က IDB စခန်းကိုရွှေ့ပြောင်းပေးခဲ့ပြီးတော့ဒီကနေ့တနင်္ဂနွေနေ့မှလည်းထပ်ပြီးတော့ပြောင်းရွှေ့ပေးဦးမယ်လို့ဦးဝင်းမြိုင်ကပြောပါတယ်အိုးအိမ်မဆုံးရှုံးခဲ့ရတဲ့သူတွေကတော့အောင်မင်္ဂလာရက်ွက်မှာပဲဆက်ပြီးတော့နေထိုင်သွားမှာဖြစ်ပါရဲ့ရှင်